ဂျပန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပို့ပြီးတော့ခိုင်မအောင်လုပ်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပြပါတယ်။ဒီတရင်တင်မမှုတွေတိုးနေတဲ့အချိန်ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာမူဝါဒတဲ့အရာအမေရိကန်နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးတဲ့နောက်မှာကိုခုခံပို့တာဖြစ်ရမယ်ဆိုတဲ့ဂျပန်ရဲ့ကာကွယ်ရေးဆိုင်ရာမူဝါဒကို2022ခုနှစ်ဒီဇင်ဘာမှာဂျပန်ကလုံးဝပြောင်းလဲပြင်ဆင်ခဲ့တာဖြစ်ပါတယ်။ဂျပန်ရဲ့လုံခြုံရေးနဲ့ကာကွယ်ရေးမူဝါဒတဲ့အရာအမေရိကန်ဂျပန်ဆက်ဆံရေးအရေးကြီးတယ်ဆိုတာကိုပြဖို့အတွက်အမေရိကန်ကိုသွားပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ကီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။